ထိတ်တန်းရောက်နေတဲ့ကမ္ဘာအရေးခင်တစ်ခုဖြစ်တဲ့အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုဆီထိုင်ဝမ်ကိုတွားရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီး VOA မြန်မာပိုင်းရဲ့အက်ဒီတာဦးကျော်ဇန်တာနဲ့ဆွေးနွေးသုံးသပ်တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။ဦးကျော်ဇန်တာခင်ဗျာဒီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုဆီရဲ့ထိုင်ဝမ်ခီးစဉ်ဟာကမ္ဘာကစောင့်ကြည့်နေရတဲ့ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။ဒီခီးစဉ်ကဘယ်လောက်တောင်အရေးပါတဲ့ခီးစဉ်ပါလဲခင်ဗျာ။
အရေးပါတဲ့ခီးစဉ်ဖြစ်ပါကူညာအထူးသဖြင့် symbolically ဒါသွင်းသဏ္ဍာန်အဖြစ်အတိတ်ပဲဖွင့်ဆိုနိုင်တဲ့သိအရေးကြီးရလို့အတိတ်ပဲဖွင့်ဆိုနိုင်တဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တိုင်ဝမ်ဟာတရုတ်ပြည်ကသူတို့ရဲ့ပိုင်နယ်လို့သတ်မှတ်ထားတဲ့ဒေသဖြစ်ပါတယ်။တရုတ်ရဲ့ခွဲထွက်ပြည်နယ်တစ်ခုစားဒေသတစ်ခုစားဖြစ်တယ်။အဲ့ဒီနေရာကိုခွင့်ပြုချက်မတောင်းမနဲ့နန်စီပလိုစီကသွားတာဖြစ်တယ်။သူတို့ကလုံးဝလည်းမညှိခဲ့ဘူး။နန်စီပလိုစီကတော့ငါခီးသွားတာလူငယ်အတွက်ဆိုပြီးတော့ခီးစဉ်ကိုတော့ကျူပြီးတော့တိုင်ဝမ်အကြောင်းကိုထက်သွင်းပြီးတော့မကြေညာခဲ့ပါဘူး။ဒါပေမဲ့တရုတ်ကကျူပြီးတော့အချင်းချင်းသတိပေးထားတယ်။မင်းတို့လာရင်တော့မသက်သာဘူး။ဒါသတိထားပြီးလုပ်ပါ။မင်းနဲ့မကစားပါနဲ့မှန်းသူပြောထားတယ်။အဲ့ဒီထက်နေပြီးတော့နန်စီပလိုစီကသွားတာဖြစ်ပါတယ်။ဒါအပြင်သွားတဲ့လူကလည်းပဲအမေရိကန်ပြည်ထောင်စုမှာတတိယအဆင့်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်တဲ့အထူးသဖြင့်သာမန်နိုင်ငံရေးသမားထက်နန်စီပီလိုစီကတရုတ်ပြည်ရဲ့ဒီမိုကရေစီရေးလူခွင့်ရေးကိုအမြဲတမ်းဝေဖန်ပုတ်ခတ်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတော့သူသွားတဲ့ဟာသိပ်ပြီးတော့ထူကြလေးနိုင်မှုရှိပါတယ်။နောက်တရုတ်ပြည်မှာဒီအချိန်ဟာနင်းတဲ့အချိန်နဲ့ဆယ်မြောက်ပါတီညီလာခံကျင်းပဖို့စီစဉ်နေတဲ့အချိန်ဖြစ်လာရောဒီအကွက်ကောင်းမှမှသူတို့ဟာငါတို့လာပြီးစော်ရတယ်ဆိုပြီးတော့တေကခံပြင်းရလေးဖြစ်ပါတယ်။တဲအောင်သူဟာအချိန်ချင်းသတိပေးခဲ့ပါတယ်မလာနဲ့မလာနဲ့လို့ဒီချိန်မှာသွားတယ်ဆိုတော့သိထူကြတယ်လို့ပြောမှာပါ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒီတရုတ်ဘက်ကအဲ့ဒီလိုကန့်ကွက်နေတဲ့ဂျားကပဲနန်စီပီလိုစီကဒီခီးစဉ်ကိုဘာကြောက်သွားရောက်တယ်ထင်ပါလေ။
ဟုတ်ကဲ့နန်စီပလိုစီကဒီခီးစဉ်တကယ်သွားဖို့စဉ်းစားခဲ့တာဧပြီလကတည်းကစဉ်းစားခဲ့တာပါဒါပေမဲ့လည်းကိုဗစ်ကြောင့်သူရွှေ့ဆိုင်ခဲ့တယ်အခုတော့ရွှေ့ဆိုင်ခဲ့တာ5လ6လဆိုတော့ကိုဗစ်လည်းတော့အရေးကြီးရဲ့ကိစ္စမဟုတ်တော့အကြောင်းပြပြီးရွှေ့ဆိုင်ကြလဲအရေးမကြီးတော့ဘူးဒါအပြင်နိုင်ငံရေးအဖြစ်အမေရိကန်ပြည်ရင်းနိုင်ငံရေးကိုကြည့်မယ်ဆိုရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကသူဟာတရုတ်ပြည်ကိုနဲ့ပြပြခါခါပဲတရုတ်ကိုတင်းတင်းမာမာဖြစ်ခဲ့တယ်ကိုညာသတိရလိမ့်မယ်ကိုရိုနာဗိုင်းရပ်စ်ကောင် Chinese virus တို့ China virus တို့ခေါ်ရလေခေါ်ကပြည်နာဆိတ်ဆိုးခဲ့တယ်ဆိုတော့ဒီလိုပြည်မထဏဖြစ်ထားခဲ့တော့သူတို့ democratic အစိုးရတက်လာတဲ့အခါကျတော့တရုတ်ပြည်ပေါ်မှာလေတံပြော့သွားပါသားသူတို့စီမှာလည်းပြည်တွင်းမှာဒါရပ်ဖြတ်ရွေးကောက်ပွဲမကြခင်လာတော့မယ်ဒီအချိန်မှာ Biden အစိုးရအနေနဲ့ Democrat Party အနေနဲ့လုံအောင်ပြော့ပြောင်းပြလို့မရပါဘူးဆိုတော့လှုပ်ဖို့ပြောထားတာကိုဆက်ပြီးတော့လုပ်ရမယ်ဆိုတဲ့အတွက်ကြောင့်သူတို့ဒီခေတ်စဉ်ကိုဆက်ပြီးတော့သွားရလို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒါပေမဲ့ဒါပေမဲ့ပေါ့လေဒီအမေရိကန်ရဲ့အစစ်မြင့်ခေါင်းဆောင်တူအခုလိုထိုင်ဝမ်ကိုတွားရောက်တာကအခုဒီချိန်မှမဟုတ်ပါဘူးအရင်တော့1998ခုနှစ်တုန်းကလေအဲ့ဒီအချိန်တုန်းကအောက်တိုဘာဥက္ကဋ္ဌဖြစ်နေတဲ့ဒီ New Gingrich ကလေတွားရောက်ခဲ့တာပဲအဲ့တော့အခုမှဒီ Nancy Pelosi တွားတဲ့အခါကျမှတရုတ်တို့ဘက်ကဘာကြောင့်အခုလိုတဲတဲလှုပ်ဖြစ်နေရတာပါလဲ
1998လွန်ခဲ့တဲ့25နှစ်ကတရုတ်နိုင်ငံရဲ့အခြေအနေဟာအခုအခြေအနေမျိုးမဟုတ်သေးဘူးခင်ဗျာစီးပွားရေးစီးရအဖြစ်အခုလိုသိပ်ပြီးတော့အင်အားမကောင်းသေးဘူးငကမ်းမှန်းသိအောင်အပေါက်ထောင်ပြမယ်ဆိုတဲ့အစဉ်တည်သူမရှိသေးဘူးလို့ပြောမှာဖြစ်ပါတယ်အခုခါမှာတော့သူတို့ကကဘာတစ်ခုလုံးကိုပတ်ပြီးတော့စီးပွားရေးလို့ဖို့စီစဉ်နေတယ်မဟာဗျူဟာနေရာတွေကလိုက်ပြီးလုံနေတယ်အမေရိကန်ရဲ့အဓိကပြိုင်ဘက်ဖြစ်လာတဲ့အချိန်မှာသူတို့သွားတဲ့အတွက်ကြောင့်ဒီဟာကိုပြင်းပြင်းထန်ထန်သူတို့ကန့်ကွက်ပါတယ်နောက်ပြီးတော့စောစောကကျွန်တော်ပြောခဲ့သလိုပဲအတင်း20မြောက်ပါတီညီလာခံလုပ်တဲ့အခါမှာရှီဂျင်းပင်ကတတိယအကြိမ်သမ္မတရာထူးကိုဆက်ပြီးလူချင်းတယ်လူချင်းတော့သူကမညံ့ဘူးငါပြတ်ပြတ်သားသားလုပ်တယ်ဆိုတာကိုဖွင့်ကွယ်ပြီးတော့သူကတင်းပြမဲ့သဘောဖြစ်တယ်အဲ့ဒါကြောင့်ဒီအချိန်မှာသူတို့ပြင်းပြင်းထန်ထန်မခံမရနိုင်ဖြစ်ပြီးကန့်ကွက်လာတယ်လို့ယူဆနိုင်ပါတယ်
ဟုတ်ကဲ့ဒီနေရာမှာပေါ့လေဒီကမ္ဘာအခင်းချင်းကိုပြန်ကြည့်တဲ့အခါမှာဟုတ်လားမကြသေးခင်ကပဲဒီရုရှားကယူကရိန်းကိုကျူးကျော်ပြီးတော့စစ်ဝင်တိုက်ခဲ့တယ်အဲနောက်ထပ်လည်းဒီလိုကျူးကျော်စစ်မျိုးကထိုင်ဝမ်မှာဖြစ်လာမယ်ဆိုတဲ့သုံးသပ်ချက်မျိုးတွေလည်းထွက်နေတယ်ဆိုတော့အခုလိုမျိုးပေါ့နန်စီပီလိုစီရဲ့ဒီခီးစဉ်အပြီးမှာတရုတ်ကထိုင်ဝမ်ကိုစီးရီးယားကျူးကျော်လာတာမျိုးရောဖြစ်နိုင်ပါလား
တင်တော့ပုဂ္ဂိုလ်ရသုံးသပ်တာမဖြစ်နိုင်ဘူးလို့ထင်ပါတယ်အခြေအနေရစဉ်းစားရင်ပေါ့လေတကယ်စင်ကြင်လုံးတရားနဲ့ထက်စဉ်းစားရင်တရုတ်ဟာကမ္ဘာမှာစီးပွားရေးပတ်ပြီးလုပ်ချင်တဲ့လူဘယ်လို့စစ်ဖြစ်ချင်မှာလဲတကယ်လို့စစ်ဖြစ်လိုက်တဲ့ဆိုသူဈေးကွက်တွေပြတ်ကုန်မှာပေါ့တရုတ်ကစီးပွားရေးကိုသာအဓိကထားပြီးလုပ်တဲ့နိုင်ငံဖြစ်တယ်ညှဉ်းညံ့စီခြင်းနဲ့နောက်ပြီးတော့အခုခါမှာယူကရိန်းနဲ့ဖြစ်နေတဲ့စစ်ပွဲမှာဥရောပတစ်ခုလုံးကအမေရိကန်တို့ကရက်နေတယ်ဆိုတော့အခုနေသူတို့အမေရိကန်နဲ့စစ်ဖြစ်နိုင်လည်းပဲဥရောပတစ်ခုလုံးဟာအမေရိကန်တို့ကရက်သွားမှာပဲဆိုတော့တရုတ်ရဲ့ဥရောပဈေးကွက်ပြတ်သွားမယ်တခြားနည်းလူတွေလည်းသူတို့ပြတ်ဆိုင်ရှေ့သူတို့ပြင်လည်းဘာတစ်ခုရှိလဲဆိုတော့ အခုတရုတ်ဘက်ကလည်းပဲဒီဟာကိုတင်းပြင်းထန်ထန်တုံ့ပြန်မလို့ပြောထားတယ်ဆိုတော့ဒီနေ့နေ့လယ်2နာရီ3နာရီလောက်ကသတင်းတစ်ခုတက်လာတယ် Newsweek ကတရုတ်ဘက်ကဒါ targeted military action ယူမယ်အတိမပြုနိုင်တဲ့သတင်းဆိုပြီးလုတ်လိုက်ပြန်ပြီဆိုတော့အဲ့လိုတင်းတင်းနဲ့နောက်ဆုံးလို့မရတော့တဲ့အခြေအနေမျိုးဖြစ်သွားရတယ်နှစ်ဖက်လုံးဟာအဲ့ဒါစိုးရင်ကြပါပဲအဲ့လိုဖြစ်လာရင်တော့ဖြစ်သွားနိုင်မှာ
လေဟုတ်ကဲ့နောက်ဆုံးမော်လေးအခြေအနေသိမရှိတော့တူတူလေးတခွန်မေးချင်ပါလားဒီ Nancy Pelosi ရဲ့ထိုင်ဝမ်ခရီးစဉ်ကမြန်မာအရေးပေါ်မှာဘယ်လိုရိုက်ခတ်မှုရှိလာနိုင်မှာလဲ
ဟာလောလောဆယ်ကတော့အာဆီယံနိုင်ငံသားဝင်ကြီးရဲ့စီဝေးလုပ်နေနေရမှာအရင်ကမြန်မာအရေးကထိတ်တန့် agenda ဖြစ်တဲ့အကြောင်းအရာအခုကျတော့ဒီကိစ္စဖြစ်လာတဲ့အခါမြန်မာကိစ္စကနည်းနည်းအောက်ရောက်တော့မှိမ့်မှိမ့်တော့ပါတယ်တကယ်လို့ကိုညာသွားသွားမေးလို့စေပွဲသားဖြစ်ခဲ့ရင်တော့မြန်မာနိုင်ငံအတွက်တော်တော်အခက်အခဲကြုံတဲ့အခြေအနေဖြစ်သွားနိုင်ပါတယ်မဖြစ်ပါစေလို့ဆုတောင်းပါတယ်